မျိုးသားစီယွန် KNU တက်မဟာနေမြေအလုံးနီးပါးမှာတော့ KNL KNDO တက်ဒီနဲ့မြန်မာစစ်တပ်တို့ကြားမှာတိုက်ပွဲတွေကဇက်တိုက်ဖြစ်ပွားနေပါတယ်။အရင်တုန်းကတိုက်ပွဲတွေမဖြစ်ပွားခဲ့တဲ့တနင်္လာရီတိုင်းက KNU တက်မဟာလေနေမြေမှာလည်းတိုက်ပွဲတွေကဖြစ်နေတာပါ။မြန်မာစစ်တပ်ဘက်ကဒီတိုက်ပွဲတွေထဲမှာလေကြောင်းသုံးပြီးတော့တိုက်ခိုက်တာတွေရှိလာတာကြောင့်အဲ့ဒီဒေသတွေမှာစစ်ပြေးဒုက္ခသည်တွေဟာပိုးပြီးတော့မှတိုးများလာနေတယ်လို့စစ်ပြေးစစ်ရှောက်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြပေးပါမယ်ရှင်
။ KNU တက်မှာတင်နေမည်ဖြစ်တဲ့မွန်ပြည်နယ်ပထုံခရိုင်ထဲမှာစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်လာတဲ့အတွက်အရက်သားနေရင်တွေပျက်စီးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အခုဆိုရင်တက်မဟာ9တခုကလွဲလို့ကျန်တဲ့တက်မဟာအလုံးနီးပါးမှာကရင်မျိုးသားလွတ်မြောက်ရေးတက် KNL နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်နေတာပါဒီနေ့နိုဝင်ဘာ28ရက်မှာလဲတက်မဟာ6နယ်မြေဖြစ်တဲ့ကရင်ပြည်နယ်ကော့ခရိတ်မြို့နယ်လေးကတောင်ကြားအင်းနဲ့လောင်းကင်ကျေးရွာဘက်ကိုစစ်တပ်ကဝင်ရောက်လာတဲ့အတွက်အရက်သားအများပြားထွက်ပြေးနေရပါတယ်အခုနောက်ပိုင်းမှာစစ်တပ်ကလူအင်အားမပါဝဲအဝေးကနေလက်နက်ကြီးနဲ့ပစ်ခတ်တာတွေနေ့တိုင်းလှုပ်လာကြောင်း KNL ပူးပေါင်းတပ်ဖွဲ့တစ်ခုဖြစ်တဲ့ကြားပြူတက်ခွဲ9ရက်တက်ခွဲမှုကိုဇွဲကပြောပါတယ်အထူးသဖြင့်ညပိုင်းအချိန်မှာအရက်သားနေရင်တွေစီပစ်ခတ်နေတဲ့အတွက်အရက်သားတွေထွက်ပြေးရတာဖြစ်ကြောင်းသူက VOA ကိုပြောပါတယ်
ကျွန်တော်တို့ဈာန်ကပြိပတ်ထားတဲ့ကိုယ်တို့ရှိတယ်။ဒီဟာဒီမှာ6ရွာအေရီးယားဝေးနေရှိတယ်ဆိုတော့နေရာကျေကြီးပေါ့ဗျာ။အဲ့ဒီကျေကြီးလည်းမဟုတ်ဘူး။ဒီဟာကျွန်တော်ဘယ်လိုလဲဆိုရင်ရဲတွေစစ်သားတွေအလုံးမမဝင်တော့ဘူး။ဒါဖွဲ့ပြီးမှမဝင်ဘူး။ကျွန်တော်တို့နေတဲ့နေရာကိုဆိုတော့သူကဘာလို့သတ်မှတ်လဲဆိုတော့ဒီနေရာသူတို့ကမဆိုင်တော့ဘူးသတ်မှတ်ပြီးသူတို့စိတ်ပေါက်တော့ဘူးလည်းလည်းကြည့်ချက်။ဘလို့မှဇာပြူရသားတွေကနေဆိုင်လို့မရတော့ဘူး။အဲ့ဒါကြောင့်ပြူရသားတွေကကိုဦးပြင်းပြည်လူကြီးသွားတာဟောဗျာကျွန်တော်တို့ရှိနေတာလူဖြစ်ဆိုင်ရမယ်ဆိုရင်အတော့တရားပြင်းပေးရတော့တနည်းမဖြစ်ခံရဘူးဆိုအနည်းဆုံးလည်းနဲ့ကြည့်ရတယ်တရားမစဲရင်ကလုံးဖြစ်ခံရတယ်ဆောက်ကြရတော့ဒီက10လုံးဖြစ်ခံရတယ်တစ်ခါတစ်ခါတော်တော်ဖြစ်တဲ့ရက်ဆိုရင်ငင်းအောင်ဆက်ဆက်ဖြစ်တယ်ဖြစ်တယ်
အလားတူပဲ KNU တက်မဟာလေးနေမည်ဖြစ်တဲ့တနင်္သာရီဘိတ်တဝဲစတဲ့မြို့နယ်တွေမှာလည်းအခုနိုဝင်ဘာလကစပြီးတော့စစ်တပ်နဲ့တိုက်ပွဲတွေစဖြစ်လာပါတယ်တလအတွင်းမှာအချိန်30ကျော်အထိဖြစ်ခဲ့တာပါ KNU တက်မ3နေမည်ဖြစ်တဲ့ညောင်လေးပင်ခရိုင်ထဲကဒေသခံတွေကိုလည်းစစ်တပ်ကဖိအားပေးပြီးနေရက်ပြန်နေဖို့လိုက်လံနှိုးဆော်နေတာတွေရှိပါတယ်ညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်ကဒေသခံတို့ကအခုလိုပြောပါတယ
်အနည်းတော့တော့အခုစောက်တန်းရွာအထိတော့ပြန်နေကြတယ်ဟုတ်ကဲ့စံလေးကြတော့စောက်တန်းကြီးရွာကြီးတော့တန်တိတ်သုံးကရာမှလည်းရှိတယ်တန်ရင်းမှရှိတယ်သူကြဲဘောမှရှိတယ်သူကမပြေခဲ့ကြဘူးမှာပဲနေကြတယ်ညညတော့ပြစ်တန်နေတာတော့ငင်းနေကြဖြစ်တာတော့လာကြပါတော့ဟိုမပြန်နိုင်ရွာကြီးချုပ်ပဲရွာချုပ်မဲ့တော့ကတော့သူချုပ်တော့လည်းချက်တော့ဘူးသူချက်ဝင်မဲ့လည်းတဲတဲရင်းနဲ့ကိုတက်နေကြီ
းရွှေချင်းမျိုးစွန်နာကရက်ွက်တချို့ကိုပြောင်းပေးဖို့လဲစစ်ကောင်စီအုပ်ချုပ်ရေးပိုင်းကလိုက်လံပြောဆိုနေတာတွေရှိတယ်လို့ဒေသခံတချို့ကပြောပါတယ်။ညောင်လေးပင်ခရိုင်ထဲမှာတကြောပြန်တိုက်ပွဲတွေဖြစ်လာတာကြောင့်ရွှေချင်းနဲ့ကြောက်ကြီးမြို့နယ်ထဲမှာစစ်ဆောင်အများအပြားရောက်နေတာပါ။ခံမှန်းကြီးစစ်ဆောင်ဦးရေ9000လောက်ရှိလိမ့်မယ်လို့ကုညီရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။